မြန်မာနိုင်ငံမှာအရင်စစ်အစိုးရအဆက်ဆက်ကမတရားသိမ်းဆည်းခဲ့တဲ့လေယာဉ်မြေတွေကိုမူလပိုင်ရှင်တွေစီကိုပြန်ပြီးပေးရနိုင်ရေးအတွက်လွှတ်တော်ကော်မရှင်တွေဖွဲ့ပြီးစီစစ်ဆောင်ရွက်ပေးနေခဲ့ပေမဲ့တက်ဆိုင်ရာအစိုးရအဖွဲ့အစည်းတွေရဲ့အကောင့်အထည်ဖော်လုပ်ငန်းတွေမှာအလွန်နှေးကွေးမှုတွေရှိနေသေးတယ်လို့အမေရိကန်ပြည်ထောင်စုကိုလေ့လာရေးခီးစဉ်တစ်ခုနဲ့ရောက်ရှိခဲ့တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြည်သူ့လွှတ်တော်အမတ်ဒေါက်ခင်ထေးကျွယ်နဲ့ချင်းအမျိုးသားပါတီအမျိုးသားလွှတ်တော်အမတ်ဦးစတီဗင်တာဘိတ်တို့ကပြောပါတယ်ဝါရှင်တန် DC VOA ဌာနချုပ်မှာကျွန်တော်တွေ့ဆုံမေးမြန်းထားတာပါ
အကြီးကတော့ကျွန်တော်မြန်မာပြည်မှာလေယာဉ်သိမ်းတဲ့ကိစ္စတွေကအများကြီးကျွန်တော်ပြဿနာရှိပါတယ်။ဒါလည်းဆရာတို့ဒီပိတာပါ။ဒါအဲ့ဒီလေယာဉ်မြင်ပြဿနာသိမ်းရှိတဲ့ပြဿနာပြန်ပေးတဲ့ပြဿနာအဲဘလို့ချင်ရှိတယ်ဆိုတော့ပြဿနာကိုကျွန်တော်ဒီကျွန်တော် US ကအချီနေနဲ့ရှင်ပြီးတော့သူတို့ကျွန်တော်ကိုအတိပေးတဲ့သဘောပေါ့။ဒီဒီအမေရိကန်တိုင်းပြည်မှာလည်းဒီပြဿနာကိုဘလို့ရှိပါတယ်တခြားတိုင်းပြည်မှာလည်းဘလို့ရှိပါတယ်ဆိုတဲ့အချက်ကိုကျွန်တော်ကိုရှင်းပြတယ်နောက်တစ်ခါကျွန်တော်ကမဆွေးနွေးပြတယ်ဆိုတဲ့သဘောပ
ါဒီပြဿနာအခုမှဖြစ်တဲ့ပြဿနာတော့မဟုတ်ဘူးတော်တော်လေးဒီလုံခဲ့တဲ့နှစ်ပေါင်း30ကျော်40ဒီစေအစိုးရအစင်အဆက်ဆက်ကခဲ့တဲ့ကဖြစ်ခဲ့တဲ့ပြဿနာတွေဆိုတော့အခုဒီအချိန်မှာဘလို့အနေထားမျိုးနဲ့ဖြည့်ရှင်းနိုင်ဖို့စဉ်းစားနေကြတယ်ခင်ဗျာအထူးသဖြင့်ဒီလွတ်တော်ထဲမှာပေါ့နော်အမျိုးသားလွတ်တော်ထဲမှာရောဒီလူလွတ်တော်ထဲမှာရောဒီကိစ္စကိုဘလောက်ထိအရေးတကြီးအနေနဲ့ဖြည့်ရှင်းဖို့လိုနေတယ်လို့ယူဆတယ်ခင်ဗျာ
ဒီဒီပြဿနာတော့မှာတော့ပြီးခဲ့တဲ့အစိုးရလက်ထက်ကဖြစ်နေတဲ့ပြဿနာတွေပါအဲဒီအခုလက်ရှိအခြေအနေအရာကြည့်မယ်ဆိုရင်လက်ရှိအစိုးရပဲရှင်းဖို့တောင်းဖြစ်လာတဲ့သဘောပေါ့ဆိုတဲ့ခါကျတော့ကျွန်တော်ဒီဒီပြဿနာကြီးဟာကျွန်တော်တို့ဟိုကြီးွာလိုက်တူချင်းလိုက်တိုင်းလိုက်ပြင်းနေလိုက်ပေါ့လေသူဟာနဲ့သူဟိုရှိပြီးသားဒီပေါ်မှာကျွန်တော်ကတက်ကတိတ်နေတာလည်းရှိတယ်နောက်တကအစိုးရစီမံရေးနဲ့လည်းတိတ်နေတာရှိတာပေါ့လေဆိုတော့ဒီကိစ္စလေးကိုကျွန်တော်လွှတ်တော်ပိုင်းအနေနဲ့ကျွန်တော်ကော်မရှင်ဖွဲ့ပြီးတော့ကျွန်တော်ပြည်ထောင်စုလွှတ်တော်အနေနဲ့ပေါ့လေကော်မရှင်ဖွဲ့ပြီးတော့ကော်မရှင်အနေနဲ့ကျွန်တော်တိုင်းနဲ့ပြည်နယ်လိုက်ကိုကော်မရှင်ခွဲလေးကိုကျွန်တော်ပြန်ပြီးတော့ဖွဲ့ပြီးတော့တက်ဆိုင်ရာပြည်နယ်နဲ့တိုင်းအားလုံးကိုဆင်းပြီးတော့သူတို့အချိန်ရတလို့ပေါ့လေရရတလို့ကျွန်တော်တောင်းသူတွေနဲ့တွေ့တယ်နောက်တစ်ခါဒီဟာကိုကျွန်တော်ဘယ်လိုတက်ကသိမ့်တယ်လားအစိုးရကစစ်လမ်းရင်းတွေသိမ့်တယ်လားတခြားကိစ္စဘာတွေသိမ့်တယ်လဲဆိုတာကိုအပြည့်ကျွန်တော်ရှာပြီးတော့ကျွန်တော်လွတ်တော်ကိုပြည်ထောင်စုလွတ်တော်ကိုပြန်လည်ပြီးတော့တင်ပြပါတယ်ဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့ဒါကလေယာဉ်မြေနဲ့ပဲပတ်သက်တာလားဒါမှမဟုတ်လို့ရှင်တခြားဗမာပြည်ထဲမှာလွန်ခဲ့တဲ့နှစ်ပေါင်းဒီဆယ်စုနှစ်တည်းအတွင်းမှာပေါ့နော်ဗမာပြည်မှာရှိတဲ့မြေယာမှန်သမျှလက်ညှိုးထိုးပြီးတော့ဟိုစီးပွားရေးလုပ်ငန်းတွေပဲဖြစ်ဖြစ်ဒါမှမဟုတ်လို့ရှင်အခုဒီခေတ်ထဲမှာတော်တော်များများဟိုခေတ်စားနေတဲ့စကားတစ်လုံးဖြစ်တဲ့ဟိုခရိုနီပေါ့နော်ဒီခရိုနီတွေကနေပြီးတော့အကြောင်းမျိုးမျိုးပြပြီးတော့ဟိုရယူထားတဲ့ကိစ္စတွေရှိတယ်လေအဲ့ဒါတွေနဲ့ဟောပတ်သက်သလားခင်ဗျာဆရာမ
ချို့လည်းပတ်သက်ပါတယ်နော်ချို့ကြတော့လည်းစီမံကိန်းနဲ့တင်တာရှိတယ်ချို့ကြတော့လည်းအဲ့ဒီဟိုလုပ်ငန်းရှင်တွေပေါ့လုပ်ငန်းရှင်တွေကိုချပစ်လိုက်တဲ့အတွက်ကြောင့်ဖြစ်လာတဲ့ပြဿနာလည်းရှိပါတယ
်ကျွန်တော်နားလေတလောက်တော့လုပ်ငန်းရှင်တွေကိုချပေးတယ်ဆိုရင်ဒါလုပ်ငန်းဟိုမှာစိုက်ပျိုးရေးဆိုလဲစိုက်ပျိုးရေးလုပ်ငန်းဒါမှမဟုတ်ဆက်မှုလုပ်ငန်းဆိုလဲဆက်မှုလုပ်ငန်းပေါ့နော်ဆက်မှုလုပ်ငန်းတွေကိုဒီနှစ်ပိုင်းခြားအတွင်းမှာစတင်လှုပ်ဆောင်ပါမယ်ဆိုတော့ဂရီခံဝင်ခြင်းနဲ့လုပ်ကြရတယ်မလားအဲ့တော့ဒီလိုမြေတွေကိုပေးထားပြီးတော့သူတို့စိုက်ပျိုးရေးလုပ်ငန်းအတွက်သူတို့ဟိုပြောထားတဲ့တောင်းဆိုထားတဲ့မူလရည်ရွယ်ချက်အတိုင်းပဲစိုက်ပျိုးရေးတွေလုပ်နေပြီဒါမှမဟုတ်ဆက်မှုလုပ်ငန်းတွေအကောင့်ထဲပေါ်နေပြီဆိုရင်ဒါတွေကပြန်ပေးလို့ရနိုင်အောင်မယ့်အနေအထားမျိုးဖြစ်ပါမလား
အခုတောင်းတာကလေသူတို့တောင်းလေသမားတဲ့တောင်းတာကဟိုစိုက်ပျိုးတာမဟုတ်ပဲနဲ့ဟိုကြံနေတဲ့မြေတွေကိုသူတို့ပြန်ပေးပါလို့တောင်းတာဟိုစိုက်ပြိုးထားတဲ့မြေတွေဆိုလို့ရှိရင်လည်းထိုက်တဲ့ရော်ကြီးကိုသူတို့တောင်းတယ်ဟိုပေါ့နော်မရခဲ့အရင်တုန်းကမရခဲ့ရင်ရှင်အခုပေးဖို့အတွက်သူတို့တောင်းတယ်နောက်တော့ဟိုလုပ်ငန်းရှင်တွေကအလုံးမလုံးပဲနဲ့ထားထားတဲ့မြေတွေကြံနေတဲ့မြေတွေကိုသူတို့တင်ထားတဲ့ပိုင်ရှင်တွေကိုပြန်ပေးပါလို့တောင်းတာပါဟုတ
်ကဲ့အဲ့တော့ဒါကပြည်တော်စုလွှတ်တော်ကနေပြီးတော့ကမခရလုပ်ပြီးတော့ပြည်သူလွှတ်တော်နဲ့အမျိုးသားလွှတ်တော်ဟိုနှစ်ရပေါင်းကော်မရှင်နေနဲ့လုပ်နေတာအဲ့တော့အစိုးရပိုင်းအနေနဲ့ရောဒီကိစ္စကိုပူးပေါင်းပြီးတော့ကိုကြီးဆောင်ရွက်ပြရရှိနေလား
ရှိပါတယ်ရှိပါတယ်
ရှိပါတယ
်ကျွန်တော်ပြည်ထောင်စုလွှတ်တော်ကဖွဲ့စည်းထားတဲ့ကော်မရှင်နဲ့တင်တဲ့အရာအလုံးဟာကျွန်တော်ပြည်ထောင်စုလွှတ်တော်ရောက်လာတယ်ခင်ရောက်လာပြီးတော့ဒီပြည်ထောင်စုလွှတ်တော်အနေနဲ့ကျွန်တော်သက်ဆိုင်ရာဝန်ကြီးဌာနတွေကိုဒီကိစ္စကိုဘယ်ဝန်ကြီးဌာနနဲ့ဆိုင်တယ်အဲဒါကြောင့်ဒီဝန်ကြီးဌာနအနေနဲ့ဒီကိစ္စကိုဘယ်လိုဆောင်ရွက်မလဲဆိုရဲကိစ္စကိုသူတို့ကပြန်ပြီးတော့ဝန်ကြီးဌာနကိုပြန်ဟိုပေါ့တောင်းဝန်ပေးတာတော့မဟုတ်ဘူးလေတောင်းကြတယ်အပြည့်ပေးပြီးတော့ဒီကိစ္စကိုပြည်ထောင်စုလွှတ်တော်ပြန်တင်ပြပါဆိုတဲ့အချက်နဲ့ကျွန်တော်သွားနေပါတယ်အ
ဲ့တော့ဒီလိုကော်မရှင်ကနေပြီးတော့ ဟို recommend လုပ်တဲ့ကိစ္စတွေပေါ့နော်စီစစ်ပြီးတော့ဟိုစုံစမ်းအစဉ်ခံစားတင်ပြီးတော့ဟိုတိုက်တွန်းပေးပြီးတဲ့ကိစ္စတွေမှာအစိုးရရဲ့ကူညီပံ့ပိုးမှုနဲ့ဘလောက်အတိုင်းအတာအထိများဒီမူလပိုင်ရှင်လဲသမားတွေမူလပိုင်ရှင်မြေပိုင်ရှင်မြေဟိုဘူဝပိုင်တွေရှိတော့ပေါ့နော်ပြန်ပေးတဲ့အတိုင်းအတာတွေဘလောက်ထိရှိပြီလဲခင်ဗျာ
အန်ဒီလိုတည်သားတော့အနေတော့တော်တော်နည်းသေးတယ်နည်းသေးဒါပေမဲ့ပေးဖို့အစီအစဉ်တော့ရှိနေကြတယ်ဒါပေမဲ့လက်ရောက်မရသေးတာပဲရှိတယ်လေအစီအစဉ်တော့ရှိတယ်လက်ရောက်မရသေးတာရှိတယ်လက်ရောက်ရပြီးတဲ့လူကတော့အဒီချင်းဆယ်ရာခိုင်နှုန်းလောက်တော့ရှိတာပဲ
ဒီမှာတော့အေးသူတို့တင်ပြလာတဲ့စာရင်းပေါ်မှာပြန်ဆစ်လျင်အေးပိုင်ရှင်ဟာကျွန်တော်ပိုင်ရှင်အဆင့်ဆင့်ပြန်ပြတော့ဖြစ်လာတယ
်
ဟိုမှာကျွန်တော်ပိုင်ရှင်ကိုတကယ်တမ်းတွတ်ဆစ်တဲ့အခါကျွန်တော်နဲ့မကတော့ကျွန်တော်အရင်တော့ပိုင်ရှင်ပေါ်လာတယ်ဆိုတော့ခါကျဒီကိစ္စကိုပြီးကျွန်တော်ပြည်တော်ဆွတ်လွတ်တော်မတင်ခင်ကိုဝန်ကြီးဌာနအနေနဲ့လည်းတရားဥပဒေပြန်ပြီးတော့စစ်ဆေးတယ်ဗျ။ဟုတ
်ကဲ့
။စစ်ဆေးပြီးတော့ဒီဟာကိုအပြည့်မှန်ပေါ်တဲ့လုပ်ငန်းကိုတကယ်လို့ရောဆရာရှင်းတဲ့ရောဘူးသူတို့လုပ်တယ်။နောက်တစ်ခါတာကိုတော့အစိုးရအနေနဲ့တင်ပြီးသားအစိုးရလုပ်ငန်းအနေနဲ့လည်းဖြစ်ပြီးသားလေအကွက်ပေါ့အားတဲ့ကွက်မဟုတ်တော့ဘူးဆိုတဲ့ကိစ္စကိုတော့ရောကြီးပေးစရာမလိုတဲ့အဆင့်ဆိုတဲ့အထီးကိုသူတို့စစ်ဆေးပြီးတော့ပြန်တင်ပြပါတယ်
။ဟုတ်ကဲ့။အခုဒီ American ခီးစဉ်မှာမြန်မာနိုင်ငံမှာအခုဖြစ်နေတဲ့ပြဿနာဒီကိစ္စနဲ့ပတ်သက်ပြီးတော့ဆက်ဆက်ပြီးတော့သင်ခန်းစာယူနိုင်တဲ့အခြေအနေများဘာတွေများတွေ့ခဲ့ရလဲဘာတွေများလေ့လာဖို့အစီအစဉ်ရှိ
ပါမားတော့ဗျာကျွန်တော်အမေရိကန်ဒီကျွန်တော်ကြည့်မယ်ဆိုရင်မြင်ဟာခုဒီကပိုင်းတယ်အစိုးရကမပိုင်းဘူးကျွန်တော်မြန်မာပြည်ကျတော့မြင်အားလုံးရည်တို့အားလုံးလီတို့အားလုံးဟာအစိုးရကပိုင်းတယ်ဖြစ်လာတဲ့ခါကျတော့ဒီနှစ်ခုကိုကျွန်တော်ကြည့်လိုက်ရင်နည်းနည်းလေးဟုတ်ကွဲပြားမှုရှိတာပေါ့လေပိုင်ဆိုင်မှုပေါ်မှာပေါ့
ဖွဲ့စည်းပုံအခြေခံဥပဒေပြင်ရမယ်ပ
ေါ့ဟုတ်ကဲ့ခင်ဗျအဲအဲ့ဒါကြောင့်ဒီဟာကိုကျွန်တော်ကဒီလူမအမေရိကန်ရောက်လာပြီးတော့ကျွန်တော်တို့ဟိုဆွေးနွေးတဲ့အချက်ပေါ်မှာဒီအမေရိကန်အနေနဲ့လို့ရကိုတော့တကန်နေနဲ့ကျွန်တော်ထားပြီးတော့တခြားဥပမာလေးတွေမှာတရီတင်ကာတို့နောက်တစ်ခါအာဖရိကတိုင်းပြည်တို့နဲ့သူတို့ရှင်ပြီးရှင်းပြတဲ့အပေါ်မှာကျွန်တော်ဗမာပြည်ရဲ့လုပ်ငန်းလေးတွေကိုတော့နည်းနည်းလေးဟိုပေါ့အဖြစ်နည်းနည်းလေးပူပြတော့ပူရလာမယ်ဆိုတဲ့အခြေအနေကျွန်တော်နည်းနည်းလေးဟိုတုံ့တန်မိတော့ပေါ့လေ
ဆရာမတို့အနေနဲ့ဒီပြိပက္ခကိုဒီအခြေအနေကိုခုနေမရှင်းဘလောက်များပြဿနာတည်တဲ့ပုံပြီးစိုးရိုးဖြစ်လာနိုင်တယ်လို့ယူဆတယ်
တောက်လျှောက်တော့ဖြစ်နေမှာပဲမရှင်းနေတဲ့မြတ်ကာလပတ်လုံးတောက်လျှောက်ဖြစ်နေမှာပဲဟောဘာလို့ဆိုတော့လေရမီမြတ်ပတ်သက်တာတောင်ကြီးလေသမား80ရာခိုင်နှုန်းရှိတာကိုလေဦးပဲဦးစားပေးပြီးဒါနဲ့ပဲလောက်ကိုင်းနေရတော့ဒီတောင်ကြီးလေသမားပိုင်နဲ့မြေနဲ့ပတ်သက်ပြီးမဖြစ်ရင်တောင်ကြီးလေသမားကိစ္စလည်းဖြေရှင်းနိုင်ဘူးမဖြေရှင်းနိုင်လို့ရှိရင်ကျမတို့နိုင်ငံတော်ရဲ့လည်းဟိုထွက်ကုန်နေမှာလည်းအများကြီးထိခိုက်လာတယ်အကြောင်းအများကြီးဒီဟာကတတ်နိုင်သမျှအများဆုံးဖြေရှင်းမှုလိုတယ်အကြောင်းလို့လည်းစူးစမ်းနေကြတာပေါ့
အဲ့တော့ဒီဖြေရှင်းမှုစူးစမ်းချက်တွေကဒါအခုဟိုဒီပမာပြည်မှာရွေးကောက်ပွဲပြီးဒီအစိုးရတက်လာပြီးတဲ့နောက်ပိုင်းမှာပေါ်လာတော့ဗောလေဒီမြေသိန်းတာတွေကလည်းဟိုရှေးအစဉ်ဆက်ကလုံလာခဲ့ပြီးတော့မှဘယ်သူမှလည်းဟိုပြန်ပြီးမတောင်းဆိုရဲမပြောရဲဖြစ်နေတာနေပြီးတော့အခုမှပြန်ချောတက်လာတဲ့အနေအထားမျိုးဖြစ်နေတော့ဒါဒီလိုကိစ္စကိုဖြေရှင်းမှုစူးစမ်းနေတာကိုပဲမြန်မာပြည်ရဲ့ဒီဒီမိုကရေစီရေးဟာပြောင်းလဲတိုးတက်မှုလို့ပြောလို့ရနိုင်မလား
ရနိုင
်ပါရနိုင်ပါခင်ဗျာဒါအရင်တော့ကျွန်တော်ကတခုမှအော်လို့မရဘူးတခုမှမကျေနပ်စရာကိုပြောလို့မရတဲ့အချိန်မှာဒီအခုချိန်မှာတော့ကျွန်တော်အားဒါကျွန်တော်ပြန်ပေးဖို့တင်ပါတယ်ဒါကျွန်တော်လဲမြည်ပါဆိုတော့ကျွန်တော်တောင်းဆိုချက်ပြောနိုင်တဲ့အဆင့်ကိုတော့ကျွန်တော်ဒီမိုကရေစီအဆင့်အစပိုင်းလောက်တော့ကျွန်တော်ရောက်ပြီလို့ပဲကျွန်တော်သုံးသပ
်ဟုတ်ကဲ့အဲ့တော့ဒီလွတ်တော်ထဲမှာပြည်သူတွေရဲ့အကျိုးအတွက်ကိုတကယ်ကိုပြီးခဲ့တဲ့ကာလအတွင်းမှာပေါ့နော်ဟိုလောက်လောက်လာလာတင်ပြပြီးအဆိုပြုပြီးအတည်ပြုပေးနိုင်တဲ့ဥပဒေမျိုးသားတော်မှာတော့နှစ်တော်နှစ်ရပေါင်းပါဘူးเนาะဘယ်အချက်ဘယ်ဥပဒေကိုထောက်ပြခြင်းလဲခင်ဗျဘယ်ဟာကဟိုထင်ရှားတဲ့ဟိုဥပဒေပြုအစိုးတစ်ခုအနေနဲ့ပြောပြနိုင်ရရှိမလဲ
အခုတောင်းပြီလေသမားဥပဒေပြစ်လိုက်ကြတယ်လေရမြေဥပဒေပေါ့နောက်တော့မြေလွတ်မြေရိုင်းဥပဒေပြစ်လိုက်တာအစ်စ်ပြန်ထွက်လိုက်တာအဲ့ဒါကထူးခြားတဲ့
ဒီပြီးခဲ့တဲ့နှစ်ကထုတ်တဲ့လေရမြေပိုင်ဆိုင်မှုဥပဒေ
အဲ့ဒါအရင်တော့ဆိုလို့မပိုင်ဘူးလေလုတ်ခွေပဲရတယ်အခုကပိုင်ဆိုင်ခွတော့ရတယ်အခုအရင်ကဆိုရင်ရောင်းတာဦးပြောင်းတာလည်းရတယ်ပေါင်တာလည်းရတယ်ပေးကမ်းလို့လည်းရတယ်အဲ့ဒီဥပဒေတွေကတော်တော်လေးကိုပြောင်းသွားပြီပေါ့အရင်ကဆိုပေါင်လည်းမရဘူးရောင်းလည်းမရဘူးဒီလုတ်ပိုင်ခွတော့ပဲရတယ်အဲ့တော့ဒီအပင်ကိုဒီတိနှံကိုဒီလယ်မြေမှာဆိုဒီတိနှံပဲစရမယ်ဆိုသတ်မှတ်ချက်ရှိတယ်အခုတော့ကိုကြိုက်တယ်ကိုစိုက်လို့ရပါတယ်
ကျွန်တော်နားလည်တော့တော့အဲ့ဒီဥပဒေရဲ့အခြေခံကလေယာဉ်မြေမှတ်ပုံတင်တဲ့အချက်ပါတယ်ပေါ့နော
်အဲ
့တော့လေယာဉ်မြေမှတ်ပုံတင်တဲ့ကိစ္စတွေမှာဥပဒေသာထွက်ပြီးပေမဲ့လက်တွေ့မှာမှတ်ပုံတင်တဲ့အရေးကိစ္စတွေမှာအမတန်နှောင့်နှေးနေတဲ့တချို့နေရာတွေမှာဆိုရင်ရှိတော့မရှိနိုင်သေးဘူးဆိုတဲ့ဝေဖန်ချက်တွေလည်းကြားရတယ်အဲ့ဒီအတွက်ပြတ်တော်မှာဘယ်လောက်ထိဟိုထိထိရောက်ရောက်ဖြစ်လာအောင်တွန်းအားပေးနိုင်တဲ့ပါဝါပေါ့နော်ဩဇာအာဏာရှိတယ်လေခင်ဗျာဒီကိစ္စကလွတ်တော်ကနေပြီးဥပဒေအနေနဲ့ထုတ်ပေးပြီးသမ္မတလက်မှတ်ထိုးပေးပြီးဒါဆိုပြီးရောလား
အမှားတော့ကျွန်တော်ပြည်ထောင်စုလွတ်တော်ကကျွန်တော်ဆုံးဖြတ်တဲ့ဥပဒေပိုင်ဆိုင်ရာအားလုံးပေါ့လေဒါသမ္မတလက်မှတ်ထိုးပြီးတော့ပြန်လာတယ်အဲပြန်ပြီးတော့ဒီမပြူပဲနဲ့ကျွန်တော်အချိန်ပြူပြီးပြန်လာတာလည်းရှိတယ်ပေါ့လေအဲ့တော့ကျွန်တော်လွတ်တော်ထဲမှာလည်းဒီပြဿနာကိုကျွန်တော်ကဟိုမြင်တဲ့အပိုင်းကပြည်တော်ဆွေးနွေးတော်ကကျွန်တော်အတည်ပြုပေးတဲ့သမ္မတလက်မှတ်ထိုးပေးတဲ့အပိုင်းကိုကျွန်တော်တက်ဆိုင်ရာဝန်ကြီးဌာနကအကောင့်ထဲမှအင်မတန်နှောင့်နှေးတယ်ဗျာအင်မတန်နှိမ့်ွေးတယ်ဆိုလိုတာတော့ကျွန်တော်ကသူတို့လုပ်ငန်းညာရင်လည်းညာတဲ့အပိုင်းလည်းပြင်းပြင်းမှာပါဒါမှလည်းဒီဥပဒေကိုကျွန်တော်ကတကယ်တမ်းပြလည်းပြရမယ်လက်တွေ့လက်ကျင့်သုံးမှဒီဥပဒေကအသက်ရှင်လာတာကိုဆိုတဲ့အခါကျတော့ခုနကျွန်တော်ကဒီဝန်ကြီးဌာနအနေနဲ့ဒီဥပဒေအသက်ရှင်ဖို့ကိုအင်မတန်ဟိုဒီကွေးတယ်လို့ပဲကျွန်တော်လွှတ်တော်မှာကျွန်တော်သုံးသပ်တယ်အဲဒါလည်းကျွန်တော်လွှတ်တော်ထဲမှာလည်းဒီဟာကိုဟိုဒီလိုမဖြစ်သင့်ဘူးအဲ့တော့ဒီလိုလိုကျွန်တော်လွှတ်တော်အမည်ဆုံးဖြတ်တဲ့ဟာကိုဘာဖြစ်လို့ဒီလိုလိုကြံ့ကြတာလဲဆိုရင်အထိုင်းတီကိုတော့ဆွေးနွေးမှုအခုဖြစ်လာတာပဲခင
်အဲ့လိုနှီးကွေးမှုတွေကဘာကြောင့်မလို့ဖြစ်ရတာလဲလို့ဆရာမဘယ်လိုသုံးသပ်လဲဒီဝန်ကြီးဌာနရဲ့အနေနဲ့အကောင့်ထဲပေါ်ဖို့နှီးကွေးနေတဲ့ကိစ္စလို့ဘာလို့ဆိုတာက
ဝန်ကြီးဌာနအနေနဲ့တို့သက်ဆိုင်ရာဟိုအစစ်စစ်ပေါ့နော်တို့ဌာနတွေမှာလုံငန်းမကြွန့်ကျင်တာလည်းပါရင်ပါမှာပေါ့နော်။နောက်ပြီးတော့အရင်တုန်းကရှုပ်တတ်တဲ့ဟိုမြေယာမြေစင်းတွေပေါ့
။
မြေစင်းတဲ့ဥမာဆိုလို့ရှိရင်မြေစင်းမှာတော့မြေလို့မြေရိုင်းပေါ်တယ်။အပြင်မှာတော့လူတွေနေနေပြီ။အဲ့တော့လူတွေနေတဲ့နေရာနဲ့မြေစင်းမှာရှိတဲ့နေရာနဲ့ကွဲလွတ်ချက်ရှိနေ။အဲ့ဒီကွဲလွတ်ချက်တွေအဲ့လိုအသေးစိတ်တွေလိုက်ပြပြရှင်းနေရတဲ့အတွက်ကြောင့်ဒါကြောင့်ကြာကြာတယ်လို့ထင်ပါတယ်။ဟုတ
်ကဲ့။ဟိုလူတော်ကနေပြီးတော့ဥပဒေအနေနဲ့ဟိုပြဋ္ဌာန်းပေးတာရှိတယ်။အစိုးရပိုင်းအနေနဲ့အဲ့လိုဟိုအကောင့်ထဲပေါ်ပြီးဖို့နှိကွေးနေတာရှိတယ်အလားတူပဲဒီကိစ္စရက်တွေပေါ်ကိုလွှတ်တော်ကနေပြီးတော့ဆင်ခေါ်ပြီးတော့မေးမြန်းမှုတွေပါကြီးလုပ်တဲ့အခါကျလို့ရှိရင်လည်းမပြေလည်ဘူးဆိုတဲ့အကြောင်းအောင်ဒီပေါ့နော်ဆင်ခေါ်ပြီးတော့လာပြီးတော့ဖြေချတဲ့အနေအားမှာကြာကြာနာနာကျေနပ်လောက်အောင်ဖြေချောင်းမှုမရှိဘူးဆိုတဲ့သတင်းပို့ချက်တကယ်ကြီးလည်းကြားရတယ်လေအဲ့တော့ဒီပြဿနာဟာအများယူဆနေကြသလိုအမတန်လွှတ်တော်နဲ့ဒီအစိုးရအဖွဲ့ကြားထဲမှာကြီးမားတဲ့ပြိပခတ်တရားလို့ယူဆလာတယ်
အလွန်ကြီးမားတဲ့ပြဿနာတော့မဟုတ်ပါနဲ့ကြီးတော့ကြီးမားတယ်။ဒါပေမဲ့တိတ်အကြီးမားကြီးတော့မဟုတ်ဘူး။ဒါပေမဲ့တော့ဒီလိုပြဿနာမျိုးကတော့ဟိုရှိနေမှာပဲလေ။ရှိနေခါကျတော့အုပ်ချုပ်ရေးဌာနနဲ့ဒီလွတ်တော်ပိုင်းနဲ့ကတော့ညှိနှိုင်းနေရမှာပဲ။ကျမတို့ကဥပဒေပြဋ္ဌာန်းလိုက်တယ်။ဒီဥပဒေကိုအကောင့်ထဲပေါ်ပြီးတော့အုပ်ချုပ်ရေးဌာနကလုပ်ရတာပေါ့
။
ဒီအုပ်ချုပ်ရေးဌာနကဘလောက်တိုင်းထိုင်ပြီးလုပ်ပြီးတော့ဆိုတော့ကျမတို့ကစောင့်ကြည့်တယ်။စောင့်ကြည့်တဲ့အဖွဲ့တွေလည်းဖွဲ့ထားတယ်။ဟိုဂတိပေးထားတဲ့ဝန်ကြီးဌာနတွေကဟိုဘယ်ဝန်ကြီးဌာနတဲ့ဘယ်ဂရိဘယ်ဂရိတွေဆောင်ရွက်ပြီးမယ်လို့ပြောရှင်ဘယ်ဂရိဘယ်ဂရိကဘယ်တိုင်းတာဒီမလုပ်ပြရဘူးဆိုရင်ကျမတို့လွှတ်တော်မှာတစ်ခါပြန်တင်ပြီးတော့တစ်ခါပြန်တွန်းအားပေးရတယ်တော့ရှိပါတယ
် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြည်သူ့လွှတ်တော်အမတ်ဒေါက်ခင်တေးကျွယ်နဲ့ချင်းအမျိုးသားပါတီအမျိုးသားလွှတ်တော်အမတ်ဦးစတီဗင်တာဘိတ်တို့ကိုတွေ့ဆုံမေးမြန်းထားတာပါကျွန်တော်တန်းလွင်ထောင်းပါခင်ဗျာ